မနက်ငယ်အတွက်အထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရကပေးထားတဲ့ခီးသည်တင်သင်္ဘောတွေကိုစစ်တပ်အတွက်အသုံးပြုနေတဲ့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။ဂျပန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေး ODA အစီအစဉ်နဲ့အကူအညီတွေပေးတဲ့အချိန်ကလေးကစစ်ရေးအတွက်အသုံးချတာမလို့ရဘူးဆိုတဲ့ကန့်သတ်ချက်ရှိခဲ့တာမို့အလားတူနောက်ထပ်မဖြစ်အောင်အာမခံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံအတွက်2018ခုနှစ်တုန်းကခီးသည်တင်သင်္ဘောနှစ်ဆင်းပေးခဲ့ဘူးပြီးတော့2019ခုနှစ်မှာနောက်ထပ်တစ်စီးထပ်ပြီးတော့ပေးခဲ့ပါတယ်။အဲ့ဒီသင်္ဘောတွေကိုစစ်တပ်ကအသုံးပြုနေပုံရတယ်လို့ပြည်တွင်းသတင်းတွေမှာစက်တင်ဘာလတုန်းကဖော်ပြခဲ့ပြီးတဲ့နောက်မှာသင်္ဘောနှစ်စီးကိုရခိုင်ပြည်နယ်ထဲမှာစစ်သားတွေနဲ့လက်နက်တွေတည်ယူပို့ဆောင်ရမှာအသုံးပြုခဲ့တယ်ဆိုတာကိုဂျပန်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုနိုင်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကစိတ်မကောင်းကြောင်းနဲ့ ODA အစီအစဉ်စီးကမ်းတွေကိုထပ်ပြီးတော့မချိုးဖောက်ပါဘူးလို့ကတိပြုခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ဂျပန်သတင်းတွေမှာဖော်ပြပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီး2021ခုနှစ်နောက်ပိုင်းကလေးကမြန်မာနိုင်ငံကိုနောက်ထပ် ODA အထောက်အပံ့အသစ်တွေမပေးဖို့အတွက်ဂျပန်အစိုးရကဆုံးဖြတ်ထားပါတယ်။လက်ရှိပေးနေတဲ့ ODA တရားဝင်ဖွံ့ဖြိုးရေးအကူအညီတွေကိုတော့ဆက်လက်ပေးနေစေဖြစ်ပါတယ်ရှင်။